ခုရေဆုံးတော့မြန်မာနိုင်ငံမှာလွတ်ကျော်နဲ့ပတ်သက်တဲ့အသိပညာပြန့်ပွားရေးဝိုင်းဝန်းကူညီချက်ဝန်ထမ်းတွေကအဖွဲ့အစည်းတွေကိုပြည်သူ့လွတ်ကျော်ဥက္ကဋ္ဌသူရဦးရှင်မန်းတိုက်တွန်းလိုက်ပါတယ်။လက်ရှိဒီမိုကရေစီအကျဉ်းကူးပြောင်းရေးကာလမှာလွတ်တော်အားကောင်းရှင်သန်ရေးလိုအပ်နေကြောင်းမနေ့ကနေပြီးတော့မှကျင်းပတဲ့လွတ်တော်များအရေးအသွေးမြင့်တင်ရေးအစည်းအဝေးမှာသူရဦးရှင်မန်းကပြောသွားတာပါ။ပြည်သူ့လွတ်တော်တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်လည်းတက်ရောက်ခဲ့တဲ့ဒီအစည်းအဝေးမှာအဓိကသာဆွေးနွေးချက်တွေကိုမှအင်ဂျင်နိုင်ကကောက်နှုတ်တင်ပြထားပါတယ်ရှင်
။အဲ့ဒီအစည်းအဝေးမှာအဓိကဆွေးနွေးခဲ့တဲ့အကြောင်းအရာတွေကတော့လွတ်တော်အရေးသွေးမြင့်တင်ရေးဘယ်လိုဆောင်ရွက်မလဲ2015ရွေးကောက်ပွဲအပြီးအသစ်ပြန်စားမယ်လွတ်တော်မှာဘာတွေလိုအပ်ချက်ရှိမလဲအရင်ကလွတ်တော်နဲ့ပတ်သက်တဲ့အသိပညာပေးလှုပ်ရှားမှုတွေဘယ်လောက်အထိထိရောက်မှုရှိသလဲစသဖြင့်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ဆွေးနွေးတုံ့သက်ခဲ့ကြတာပါ။အစည်းအဝေးကိုဥဆောင်ကျင်းပတဲ့ပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကလွတ်တော်ဆိုင်ရာကိစ္စရပ်တွေကိုပြည်သူအများသိရှိအောင်ဆောင်ရွက်ရမှာနိုင်ငံတကာအဖွဲ့အစည်းတွေနဲ့ဝိုင်းဝန်းကူညီဖို့တိုက်တွန်းသွားပါတယ်။
အရင်ကကအောင်တက်တဲ့စီမံအောင်ဆောင်ရည်တွေအပြင်ကျွန်တော်တို့လည်းတော်တော်များများပညာပေးတဲ့အခြေအနေတွေဖြစ်နေတယ်။ကျွန်တော်နိုင်ငံမှာရှိတဲ့နိုင်ငံသားတွေအဖွဲ့အစည်းတွေလည်းလွတ်တော်ပါလေ။လွတ်တော်တောင်းမှာပါလေဆိုတာကိုနိုင်ငံသားအဖွဲ့အစည်းများအနေနဲ့စစ်လို့ဆောင်ကြည့်နေဆိုရင်ပူပြီးတော့နေလို့ဒီလိုပဲဥစားပါ
ငါးမြစ်တာတက်တန်းတွင်လွတ်တော်ဆိုင်ရာလုပ်ငန်းတွေနဲ့ပတ်သက်ပြီးသိရှိနားလည်မှုမှာအားနည်းချက်တွေရှိခဲ့တယ်လို့လည်းသူရဥရှိမန်းကပြောသွားပါတယ်
။ကျွန်တော်လွတ်တော်ရဲ့အားနည်းချက်ပြောမယ်ဆိုရင်ကျွန်တော်လွတ်တော်မှာအတွေ့အကြုံနဲ့အတူဒီနေ့လွတ်တော်ကိုယ်လည်းကတော့လွတ်တော်ကော်မတီရဲ့ကတော့ကျွန်တော်စီမှာဘတ်ဂျက်ဆိုင်ရာနော်ဒီရဲ့ကမှာအကောင့်ောက်ဆိုင်ရာကျွမ်းကျင်နားလည်မှုရှိမရှိတဲ့အတွက်အဲ့ဒီအချိန်မှာပြည်တော်စုစွတ်တင်ပြလာတဲ့ဘတ်ဂျက်စီမံကိန်းအခွန်ကောက်ကိစ္စကိုကျွန်တော်နားလည်သလားနဲ့အားရှိလောက်ကျွန်တော်လုပ်တယ
်။လွတ်တော်တွေကိုအရေးသွေးမြင့်တင်ရေးအပိုင်းမှာတော့လွတ်တော်ဝန်ထမ်းတွေရဲ့အရေးအချင်းမြင့်တင်ပေးဖို့ပိုးပြီးအရေးကြီးတယ်လို့အစည်းအဝေးကိုတက်ရောက်လာတဲ့ပြည်သူ့လွတ်တော်တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီဥက္ကဋ္ဌဒေါက်ဆန်းစုကြည်ကအခုလိုပြောပါတယ်။
မှန်ပြောရရင်လွတ်တော်ရဲ့အရေးချင်းဖြစ်တဲ့စီမံကိန်းကိုဝန်ထမ်းတွေအတွက်ပြီးတော့ပူးစားပေးလို့လုပ်စီခြင်းနဲ့ဆိုတော့ပြောခဲ့ပြီပါ။ဘာဖြစ်လို့လဲဆိုတော့ကိုယ်စားလှယ်များရဲ့အခြေအနေချင်းဆိုတာအနည်းအားဖြင့်လက်ဆိုင်ရာနိုင်ငံရေးပါတီတွေရဲ့အကြံဉာဏ်ဖြစ်တယ်။ကိုယ်စားလှယ်ရဲ့ဦးနှိပ်ပေးခြင်းနဲ့တောင်းဖြစ်တာ။ဒါပေမဲ့ဒီရောက်ဝန်ထမ်းတွေအရေးချင်းဖြစ်ဖို့ရည်ရွယ်ချက်ကတော့လွတ်တော်မှာထိခိုက်တာဖြစ်လို့အဲ့ဒါကိုလည်းဒီမှာအကြံအားအရေးထားအမဘိုးဝင်နေကြောမယ်ချင်းချို့လွတ်တော်ကိုယ်စားလှယ်ရမိန်းမများလွတ်တော်ကိုယ်စားလှယ်များခိုင်းဖို့လိုတယ်လို့ရှင်ကြောက်ဒီလိုမဟုတ်ပါဘူးမိန်းမများဟာလွတ်တော်ကိုယ်စားလှယ်ရအတွက်မဟုတ်ပါဘူးလွတ်တော်အတွက်ဖြစ်ပါတယ်နိုင်ငံအတွက်ဖြစ်ပါတယ်အဲ့တော့လွတ်တော်ကိုယ်စားလှယ်ရနဲ့မိန်းမများတွဲတော့လွတ်တော်ရဲ့အရေးချင်းမြင့်အောင်လို့ပြောအောင်ဖြစ်ပါတယ
်အခုလိုလွတ်တော်ရဲ့အရေးသွေးညှင့်တင်ရေးဆောင်ရွက်ရမှာလွတ်တော်အမတ်တွေကိုယ်တိုင်အရေးအချင်းပြည့်ဝဖို့လိုတယ်လို့ကချင်ပြည်နယ်အင်ဂျိုင်းရန်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်တွဲဘူးက VOE ကိုပြောပါတယ
်။လွှတ်တော်အမတ်တိုင်းကအမကြီးချင်းပြည့်ဝဆင်းရှင်ကျွန်တော်လွှတ်တော်တစ်ခုလုံးကဒီချင်းပြည့်လာတာဖြစ်တဲ့အဓိကကတော့ကျွန်တော်လွှတ်တော်ဆောင်ရွက်ရတာတတိယကကျွန်တော်ကဒီဥပဒေကျင့်ရေးဖြစ်ပါပဲ။ဥပဒေကျင့်ရေးဆိုတဲ့အခါမှာကျွန်တော်ကအားလုံးကဥပဒေပညာရှင်တွေဖြစ်ပေတော့မလိုပါဘူး။ဒါပေမဲ့ဥပဒေကိုကျွန်တော်ကပုံပြီးတော့အော်မလို့ဆိုရင်တော့ပုံပြီးကောင်းပါတယ်အဲ့ဒါနံပါတ်1ကတော့ကျွန်တော်ကဘတ်ဂျက်ဖြစ်ပါတယ်အဲ့လွတ်တော်ဆိုတာကျွန်တော်ကဘတ်ဂျက်ကိုအတူတူပြရပါတယ်အဲ့တော့ကျွန်တော်တို့ဒီဘတ်ဂျက်နဲ့ပတ်သက်ပြီးတော့နားလည်ဖို့လိုပါတယ် last check out ကျွန်တော်တို့အစိုးရပေါ့နော်အဲ့လွတ်တော်တရားစီရင်ရေးပေါ့နော်တရားရေးအဲ့ဒီ3ခုအမှန်တန်သုံးသက်တာဆိုရှင်တစ်ခုနဲ့တစ်ခုကျွန်တော်ကအများချင်းတောင်းရမှာဖြစ်ပါတယ်ကျွန်တော်တို့ရာရာဆီဆီကျွန်တော်တို့ကြိုးပို့ဆိုရယ်ဒီမှာထောက်ပြဖို့လေမမမထောက်ပြဖို့လေဒီတရားစီရင်ခံကြရယ်မမမထောက်ပြဖို့ဆိုတော့ရေးရေးဝင်ဖို့ဆိုတော့ထောက်ပြဖို့လိုပါတယ
်စက်တင်ဘာလ2ရက်နေ့ကကျင်းပတဲ့လွှတ်တော်များအရေးသွေးမြင့်တင်ရေးအစည်းအဝေးကိုတော့နိုင်ငံတကာအဖွဲ့အစည်းတွေဖြစ်တဲ့ကုလသမဂ္ဂဖွံ့ဖြိုးမှုအစည်းအဝေး UNDP နိုင်ငံတကာပါလီမန်များအဖွဲ့ IPU House of Commons UK Kuso International Organization Myanmar Scholarship Alumni Association စတဲ့အဖွဲ့အစည်းတွေလည်းတက်ရောက်ခဲ့ကြပါရဲ့ရှင်